အစိုးရတက်ကိုတာဝန်လွှဲပြောင်းပေးရေးလုပ်ငန်းစဉ်ဟာအဆင့် ပြေချောင်းမွေနေပြီးလာမယ့်မတ်လမှာတာဝန်လွှဲပြောင်းရေးအလုံးစုံပစ္စည်းမယ်လို့မျှော်လင့်တဲ့အကြောင်းလက်ရှိအစိုးရနဲ့အစိုးရတက်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကိုယ်စားလှယ်ကပြောဆိုပါတယ်။နှစ်ဖက်တို့ဒီကနေ့တွေ့ဆုံမှပွဲမှာတော့သမ္မတအင်ဒိုမှာကျင်းပမဲ့သမ္မတတာဝန်လွှဲပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြပါတယ်။အစိုးရတက်တာဝန်လွှဲပြော လာမယ့်မတ်လ30ရက်နေ့နောက်ဆုံးထားအစိုးရတက်လွှဲပြောင်းပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလက်ရှိအစိုးရဖွဲ့ကိုယ်စားလှယ်တွေနဲ့အစိုးရတက်ဖွဲ့စည်းမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်
โอเคเลยอะไรนะพ่อตาอีกทีเราก็ทําให้ได้นะครับนี่ใช่ป่ะอธิษฐานเชื่อว่าเราจะพาเลยสุดแล้วงานเราที่จะต่อเนี่ยจะต้องเนี่ยอาคารหน้าบ่เนาะไอ้อาคารหน้าเนี่ยพ่อตาพี่ว่าโหเราตําราอีกเนาะมาขึ้นมาเลยไอ้ขึ้นมาเลยอาหารเนี่ยพ่อตาเราตําราก็ทําไมเจ้าอย่าไอ้ชาวบุรีลาอีกแล้วซีซั่นหน้าได้ซีซั่นคือว่าเราได้ไปโหชื่นใจได้ไม่ใช่นะสุนี่ว่า
အစိုးရတက်ကိုတာဝန်လွှဲပြောင်းပေးရေးမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့အစိုးရတက်ဖွဲ့စည်းမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်အစိုးရအဖွဲ့ကိုယ်စားလှယ်တွင်နဲ့ဆွေးနွေးခဲ့တဲ့ဥဝင်ထင်ကပြောပါတယ်။ရှင်ရတော့ဒီဆောင်မှုနဲ့ဒီကြောင်းရည်ကနေဖြစ်သွားတဲ့အရာတော့ပါပဲ။
ဒီကနေ့ကလည်းမဖြစ်ပါသေးရတော့ပါပဲ။ဒီကနေ့ကလည်းဒီရရှိအချင်းချင်းတွေကျွန်တော်တို့ကတောက်ဆိုတဲ့အားတွေကတော့လည်းရောရခါကြတော့ဒါလည်းပြဿနာမရှိပါဘူး။အဲဒီခုလိုရှိတယ်ဒီမလာတုံးရဲ့ဆိုလို့ရှိရင်တော့အားလုံးတရားဝင်ကြောင်းဒီအတူတမနာကြောင်းနာကိုဦးကြီးဖွဲ့ကြောင်းနာမတုံးရဲ့ဒီမှာနောက်ဆုံးလောက်ဆောင်ပြမှာပါ။လက်ရှိအစိုးရကတော့လာမယ့်မလာကုန်မှာတက်တန်းကုန်မှာဖြစ်တာကြောင့်မလာ30 တာဝန်ယူခဲ့ကြတဲ့ဝန်ကြီးတွေကြားတွေ့ဆုံနိုင်မှာဖြစ်တယ်လို့လည်း NLD ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်
။ကျွန်တော်တို့ကရှိတာကျွန်တော်တို့ခန္ဓာဝန်ကြီးတွေကဝန်ကြီးခန္ဓာရှေ့မှာဆိုတဲ့ခါကျတော့ဝန်ကြီးခန္ဓာကိုတင်ပြောင်းပြီးတော့တယောက်တောင်းပေးရမယ်ဆိုတော့သူတို့တောင်းမပေးခင်မှာဒီလက်ရှိဒီလိုမျိုးဆိုတာဝန်ကြီးတွေပြည့်ပြည့်လို့တော့မရှိတော့ဘူး။ဒါကြောင့်မလို့ကျွန်တော်ဝန်ကြီးခန္ဓာတွေဝန်ကြီးခန္ဓာကြီးဆိုတော့မှသူတို့နဲ့ပြည့်ပြည့်တော့မှဒီကြပြောလဲလို့ဆိုအထက်လိုကြမှာဖြစ်ပါတ
ယ်။လောလောဆယ်မှာတော့အစိုးရတက်ဖွဲ့စည်းမဲ့ NLD ပါတီဘက်ကသမရလောင်းအမည်စည်ရင်ရောအစိုးရအဖွဲ့ဝင်တွေစည်ရင်ရထားချက်ရောထုတ်ဖော်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။သမရအမည်စည်ရင်တွေကိုလည်းလာမယ့်မတ်လ18ရက်နေ့ကျမှလွှတ်တော်မှတင်သွင်းဖို့စီစဉ်ထားတာဖြစ်ပါတယ်။လွှတ်တော်မှသမရအမည်စည်ရင်တင်သွင်းမှုအတီးပြုမှုတွေအပြီးသတင်းနှစ်ပတ်လောက်အတွင်းအစိုးရတာဝန်အလွှဲအပြောင်းဟာပြောဆိုထားသလောက်ချောမွေးမှုရှိနိုင်ပါမလားဆိုတဲ့အပေါ်မှာတော့သမရယုံရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ
်။ဆောင်ရွက်ရှင်းပါတော့မှုရှိအောင်ကျွန်တော်တို့ဒီဘက်အဖွဲ့နှစ်ဖွဲ့ကလုပ်တာဖြစ်ပါတယ်။ဒီတော့အစိုးရတင်ရောက်တော့ကျွန်တော်တို့ရဲ့ဒါ NLD ပါတီအတွင်းရပါတော့နော်ဖိစားရဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့လည်းပြောဖို့မရှိပါဘူး။
လာမယ့်မလကုံအစိုးရတစ်ကိုအာဏာလွှဲပြောင်းနိုင်ရေးဆောင်ရွက်မှုတွေကတော့ဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်အရတအစိုးရတရက်ကိုအာဏာလွှဲပြောင်းမှာဖြစ်တာကြောင့်နှစ်ဖက်စလုံးတို့ကသတိထားဆောင်ရွက်နေကြတဲ့အနေအထားမှလည်းရှိနေပါတယ်။လက်ရှိမြန်မာအစိုးရရဲ့နိုင်ငံတော်အကြီးအကဲတာဝန်လွှဲပြောင်းမှုအထောက်အကူပြုကော်မတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ချုပ်ဗုဒ္ဓဟူးနေ့နေ့လယ်ကဆွေးနွေးပွဲမှာတော့အစိုးရဘက်ကဝန်ကြီးဦးလာထွန်းကောင်းဆောင်ပြီး NLD ဘက်ကဗဟိုအလုံးမှုဆောင်ဦးဝင်းထိန်တို့ဦးဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲတွေကိုတော့လာမယ့်မတ်လဆန်းမှာထပ်ပြီးကျင်းပဖို့စီစဉ်ထားပြီးလိုအပ်ရင်နောက်ထပ်ဆွေးနွေးပွဲတွေလည်းထပ်ရှိလာနိုင်တယ်လို့နှစ်ဖက်စလုံးကပြောဆိုကြပါတယ်ရှင်။